အာဆီယံအနေနဲ့မြန်မာပြည်သူတွေကိုတတ်နိုင်သမျှပံ့ပိုးကူညီဖို့အဓိကထားတယ်လို့အာဆီယံအတွေ့အမှုချုပ်ကပြောကြားလိုက်ပါတယ်မြန်မာနိုင်ငံပြည်ထနာကိုဘုံသဘောတူညီချက်50ချက်အတိုင်းဆက်လက်ဖြည့်ရှင်းသွားမှာဖြစ်ပြီးတော့လူသားချင်းစာနာတဲ့အကူအညီတွေပေးဖို့အာရုံစိုက်ဆောင်ရွက်နေတယ်လို့ဝါရှင်တန်မြို့တော်မှာရောက်နေတဲ့အာဆီယံလက်ချအတွေ့အမှုချုပ်ဒေါက်တာခေါခင်ဟွန်းကပုံထုနေတော့ကသတင်းတောက်တွေနဲ့တွေ့ဆုံစစ်မှာပြောကြားခဲ့တာဖြစ်ပါတယ်
Priority should be to eliminate violence on the ground inside the country
မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေအဆုံးသတ်သွားအောင်မြန်မာအရေးအတွက်အဓိကကြသူတွေအားလုံးပါဝင်တဲ့ဆွေးနွေးပွဲတွေဖြစ်လာအောင်ဦးစားပေးဆောင်ရွက်တင်ပါတယ်ဒါမှနိုင်ငံရေးလမ်းကြောင်းကရှစ်ဆက်နိုင်မှာဖြစ်ပါတယ်အာဆီယံအနေနဲ့မြန်မာနိုင်ငံမှာဖြစ်နေတာတွေကိုစောင့်ကြည့်နေမှာဖြစ်တယ်လို့မြန်မာနဲ့အဆက်ဆံဆက်လုပ်သွားမယ်တဲ့ချိန်ထဲမှာမြန်မာပြည်သူတွေအတွက်လိုအပ်တဲ့အကူအညီတွေကိုအာဆီယံအနေနဲ့အတတ်နိုင်ဆုံးပေးသွားမှာဖြစ်ပါတယ်လို့အတူရေးမှုချုပ်ဒေါက်တာခိုခင်ဟွန်းကပြောကြားသွားတာပါမြန်မာနိုင်ငံထဲမှာဖြစ်နေတဲ့အခြေအနေတွေကြောင့်မြန်မာပြည်သူတွေကိုဒဏ်မခတ်တဲ့ကြောင်းနဲ့ပြည်သူတွေကိုကူညီပံ့ပိုးနိုင်ရေးကိုအဓိကထားဆောင်ရွက်နေပါတယ်ဆိုတာကိုအလေးထားပြောချင်ပါတယ်လို့သတင်းတောက်တွေကိုအာဆီယံတွေ့ရမှုချုပ်ကပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာအပြောင်းလဲဖြစ်လာရေးအတွက်မြန်မာဦးဆောင်တဲ့လုပ်ငန်းစဉ်တွေနဲ့ပဲတွားရမှာဖြစ်ပေမဲ့အားလုံးပါဝင်တဲ့လုပ်ငန်းစဉ်တွေနဲ့တွားရမှာဖြစ်တယ်လို့အာဆီယံကယုံကြည်ထားတဲ့အကြောင်းကိုလည်းတွေ့ရမှုချုပ်ဒေါက်တာခိုခင်ဟွန်းကပြောပါတယ်။မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်မြန်မာနိုင်ငံကိုမေလကတွားခဲ့တဲ့ခီးစဉ်အတွင်းရှင်းတင်မှရွေးကောက်ပွဲကျင်းပမယ်လို့စစ်ကောင်စီကပြောကြားခဲ့ပါတယ်။အဲ့ဒီခီးစဉ်နဲ့ပတ်သက်လို့အထူးကိုယ်စားလှယ်အနေနဲ့ဇူလိုင်လကျရင်ကျင်းပမယ်ဒီနိုင်ငံတိုင်းဝန်ကြီးများအစည်းအဝေးမှအစည်းအခမ်းစာတင်မှဖြစ်တဲ့အကြောင်းနဲ့မြန်မာနိုင်ငံမှာဖြစ်ပေါ်တိုးတက်မှုတွေအပေါ်မှာမူတည်ပြီးတော့အာဆီယံကဘာဆက်လုပ်မယ်ဆိုတာစဉ်းစားမှဖြစ်တယ်လို့ဝါရှင်တန်မြို့တော်မှာရောက်နေတဲ့ဒီအာဆီယံအလှည့်ကျအတွေ့အမှုချုပ်ဒေါက်တာခိုခင်ဟွန်းကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်ရှင်။